ှင်တန်လွေစီစင်မှာဒေါတာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါရရှင်။ဒေါတာရှင်များရှင်ခရစ်နှစ်2020ခုနှစ်စက်တင်ဘာလ2ရက်မြန်မာတက္ကသိုလ်1383ခုနှစ်ဝါခေါင်္ဂလဆုတ်17ရက်ကြာသပတေးနေ့ညှော်လင့်ခြင်းတန်မြန်မာစီစင်များကိုစတင်တန်လွှင့်နေပါရရှင်။
တော်တာရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာအစီစဉ်ကိုနက်6နာရီမိနစ်30မှ9နာရီအထိ16မီတာ kHz 1653ညညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kHz 1162ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့ကြာသပတေးနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကပျော်ရွှင်ချမ်းမခရီးရန်သာသနာအစီအစဉ်စံပြအိမ်အောင်ရေးအစီအစဉ်အစာအာဟာရဆိုင်ရာအကြံပေးချက်အစီအစဉ်တို့ဖြစ်ပါတယ်ရှင
်ဝိနည်းများစွာလင်းလေးရာဝဲလေလိုင်းနံကအတံများဝင်ပေးနေတယ်ဝိနည်းနိုင်ကိုဖျားရှင်ချစ်ပါတယ်ချစ်ချင်းမြတ်တာကြောင့်
တော်ရှင်များရှင်စိတ်ရွှင်လန်းခြင်းဟာကိုယ်ခန္ဓာကိုစမ်းမစေတတ်ပါတယ်ခရိယံသာသနာလုပ်ငန်းမှာလည်းပျော်ရွှင်မှုရှိဖို့လိုအပ်ပါတယ်ရှင်ဒါကြောင့်ပျော်ရွှင်ခြင်းမှာခရိယံသာသနာအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်
မင်္ဂလာပေါင်းနဲ့ပြည့်ဝနေတဲ့အခုလိုအချိန်မှာသောတာရှင်များကိုမင်္ဂလာပါလို့ဥစွာနှုတ်ခွန်းဆက်တက်လိုက်ပါတယ်ရှင်သောတာရှင်များရှင်ဝိညာဉ်တော်စပေဆိုတာလူမျိုးတိုင်းအဆင့်အတန်းမရွေပဲကျမ်းမာရေးလူမှုရေးပညာရေးဘာသာရေးတိုးတက်မြင့်မားရေးအတွက်လမ်းညွန်သွန်သင်ပေးနိုင်တဲ့အမွန်မြတ်ဆုံးစပေလို့ပြောနိုင်ပါတယ်ရှင်ဒါကြောင့်ပျော်ရွှင်ကျမ်းမာခရိယံသာသနာဆိုတဲ့ဝိညာဉ်တော်စပေရဲ့လမ်းညွန်သွန်သင်ချက်ကိုကျမအနေနဲ့လူနာအတွက်ဆူတောင်းပေးခြင်းဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်ရှင်။သောတာရှင်များရှင်။နှုတ်ကပတ္တမကျမ်းစာမှာလူတို့သည်အားမလျှော့ဘဲကြိုးစား၍ဆူတောင်းရမည်လို့ဖော်ပြထားပါတယ်။ဆူတောင်းပေးဖို့အတောင့်တဆုံးအချိန်ဟာအင်အားများကုန်ခန်းပြီးတော့အသက်ဆုံးတော့မယ့်အချိန်ဖြစ်ပါတယ်။ကျမ်းမာတဲ့လူတွေဟာတစ်နှစ်ပြည့်တစ်နှစ်မိမိတို့နှစ်စဉ်ခံစားရတဲ့ကောင်းကြီးတွေကိုမေ့ပြီးတော့ဖျားသခင်ရဲ့ဘုန်းတော်ကိုချီးမွမ်းခြင်းမရှိကြပါဘူး။ဒါပေမဲ့လည်းဖျားနာတဲ့အခါမှာဖျားသခင်ကိုတတိရကြတယ်။ဖျားသခင်ကိုအမှန်တကယ်ချီးကပ်ပြီးတော့အကူအညီတောင်းသူတဦးတယောက်ကိုမှဖျားရှင်ဟာငင်းပယ်တော်မူမှာပါဘူး။ကျမချင်းနဲ့ဖျားနာချင်းမှာကိုရောရှင်ဟာကျမတို့ရဲ့ခိုးလုံရာဖြစ်ပါတယ်။နုကပတော်ကအဘသည်သားတို့ကိုတနာဆုံမဲ့သည်နိတူထာဝရဘုရားသည်ကြောက်ရွံ့သောသူတို့ကိုတနာဆုံမဲ့တော်မူ၏အကြောင်းမူကားငါတို့ကိုယ်ခန္ဓာကိုသိတော်မူ၏ငါတို့သည်မြေမုတ်ဖြစ်ကြောင်းကိုအောက်မေ့တော်မူ၏မိုက်တော်သဘောရှိသောသူတို့သည်လမ်းလွဲ၍အပြစ်ကိုပြုသောကြောင့်ဆင်းရဲခြင်းနှင့်တွေ့ကြုံရကြ၏စားစရာမျိုးကိုယွံ၍တေးချင်းတကားငါအနည်းသို့ရောက်ကြ၏လို့နုကပတ်တော်ကတပံဖော်ပြထားပါတယ်ဆက်လက်ပြီးတော့ဆင်းရဲခံရတဲ့အခါမှာထာဝရဘုရားကိုအော်ဟစ်၍ဆင်းရဲခြင်းတည်းကကယ်တင်တော်မူ၏နှုတ်တော်ထွက်စကားကိုလွတ်သဖြင့်သူတို့အနာကိုငြိမ့်စေ၍ဖြစ်စီခြင်းအရာများထဲကနှုတ်ယူတော်မူ၏လို့နုကပတ်တော်ကဖော်ပြထားပြန်ပါတယ်သောတာရှင်များရှင်ဆာလံဆီယမတဆင့်တန့်ရှင်းတဲ့ဝိညာဉ်တော်အဖြစ်ပြောဆိုတော်မူသလိုပဲအခုအချိန်အခါမှာလည်းပဲထာဝရဘုရားဟာဖျားနာတဲ့လူတွေကိုအနာရောဂါမှပျောက်ကင်းစေဖို့အလိုတော်ရှိပါတယ်။ဒီလောကမှာအမှုတော်ကိုဆောင်စဉ်ကကဲ့သို့ပဲခရစ်တော်ဟာအခုတိုင်ဂရုဏာနဲ့ပြည့်ဝတဲ့ဆေးဆရာပင်ဖြစ်ပါတယ်။ကိုရောမှာပဲအနာရောဂါကိုမဆိုပျောက်ကင်းစေတဲ့ဆေးနဲ့တကူတော်ရှိပါတယ်။ရှေးတပည့်တော်များနည်းတူအခုသခင်ခရစ်တော်ရဲ့နောက်လိုက်တွေလည်းဖျားနာတဲ့သူတွေအတွက်ဆုတောင်းပေးရမယ်။ဓမ္မသာအနာရောဂါပျောက်ကင်းလိမ့်မယ်။ဘာဖြစ်လို့လဲဆိုတော့ယုံကြည်ခြင်းဤဆုတောင်းခြင်းသည်လူနာကိုကယ်ဆယ်၍သခင်ဖျားသည်သူ့ကိုထမြောက်စေတော်မူသည်လို့နှုတ်ကပတော်ကဖော်ပြထားပါတယ်။ဖျားသခင်ရဲ့ဂတိတော်တွေကိုစွဲကင်ဖို့ကျမတို့မှာတန်ရှင်သောဝိညာဉ်တော်ရဲ့တကူနဲ့ယုံကြည်ခြင်းမှာတည်တဲ့ငြိမ်သက်ခြင်းရှိပါတယ်။မကြမ်းမာသောသူတို့အပေါ်မှာလက်ကိုတင်၍ချမ်းသာပေးလက်တန်းလို့နှုတ်ကပတော်ကဖော်ပြထားပြီးဖျားသခင်ရဲ့ဂတိတော်ဟာရှေးတမန်တော်များလက်ထက်မှာယုံကြည်သလိုပဲအခုလည်းပဲအားကိုးနိုင်ပါတယ်။အဲ့ဒီဂတိတော်တွေဟာဖျားသခင်သားသမီးတဦးစီရဲ့အခွင့်အရေးကိုဖော်ပြပြီးယုံကြည်ခြင်းအဖြစ်ကျမတို့တဦးစီဟာအဲ့ဒီဂတိတော်ကိုစွဲကံရမယ်။သခင်ခရစ်တော်ရဲ့အမှုတော်ကိုဆောင်တဲ့အခါမှာသခင်ခရစ်တော်ရဲ့တပည့်တော်တွေဟာကြားခံတွေဖြစ်ကြပြီးကိုရောရဲ့ပျောက်ကင်းစေတဲ့တကူကိုတဆင့်ကျင့်သုံးရမယ်။ယုံကြည်ခြင်းအဖြစ်မကြမ်းမမာတဲ့လူတွေကိုဖျားသခင်စီကိုခေါ်ဆောင်လာရမယ်။အနာရောဂါပျောက်ကင်းစေနိုင်တဲ့ထာဝရဖျားသခင်ကိုယုံကြည်ဖို့တုန်သင်ရမယ်။ဖျားနာတဲ့လူတွေ၊မျောလင့်ခြင်းပျောက်ဆုံးနေတဲ့လူတွေနဲ့အခက်အခဲကြုံတွေ့နေရတဲ့သူတွေကိုသခင်ခရစ်တော်ကိုယုံကြည်ကိုးစားမှုရှိဖို့အတွက်ကျမတို့တိုက်တွန်းဖို့သခင်ခရစ်တော်အလိုတော်ရှိပါတယ်။ယုံကြည်ခြင်းနဲ့ဆုတောင်းခြင်းအဖြစ်ဖျားနာတဲ့သူရဲ့အခန်းဟာဘေဒလအယဌာနအဖြစ်ပြောင်းလဲသွားရမယ်။ဆရာဝန်နဲ့သူနာပြုတွေဟာမိမိတို့ရဲ့အပြုအမူနဲ့အပြောဆိုအဖြစ်အဲ့ဒီအယမှာဖျားသခင်ဟာဖြက်စီးဖို့မဟုတ်ဘဲကယ်တင်ဖို့ရှိတော်မူကြောင်းကိုရှင်းရှင်းလင်းလင်းသက်သေခံရမယ်။ဆရာဝန်နဲ့သူနာပြုတွေရဲ့စိတ်နှလုံးကိုသခင်ခရစ်တော်ရဲ့မေတ္တာတော်နဲ့ပြည့်ရှံစေပြီးကိုတော်ဟာအဲ့ဒီစိတ်နှလုံးတွေကိုပိုင်ဆိုင်တဲ့လူနာဆောင်တွေနဲ့အတူလူနာဆောင်မှာရှိတော်မူတဲ့လူနာဆောင်မှာရှိတော်မူပါတယ်။အဲ့လိုရှိတော်မူခြင်းဖြင့်လူနာမှာဖျားသခင်ရဲ့မြတ်တာတော်ကိုခံစားရပြီးခံစားရတဲ့အတွက်ကြောင့်လဲဝိညာဉ်တော်နဲ့ကိုယ်ကာယမှာအနာရောဂါပျောက်ကင်းမှုများစွာအထောက်အကူဖြစ်စေပါတယ်။ဖျားသခင်ဟာဆုတောင်းတန်တွေကိုနားညောင်းတော်မူပါတယ်။သခင်ခရစ်တော်ကတင်တို့သည်ငါ၏နာမကိုအမိပြု၍တစုံတစ်ခုသောဆုကိုတောင်းလျင်တောင်းသည့်အတိုင်းငါပြုမည်။
နောက်တစ်ဖန်ငါဤအမှုကိုဆောင်ရွက်တော်သူဖြစ်လင်ထိုသူကိုခမည်းတော်သည်ချီးမြှောက်တော်မူလတံလို့နှုတ်ကပတ်တော်ကဖော်ပြထားပါတယ်။ကျမတို့ဟာဖျားသခင်ရဲ့နှုတ်တော်ထွက်စကားအတိုင်းအသက်ရှင်လို့ရှိရင်ကိုတော်ရဲ့ဂတိတော်အားလုံးဟာကျမတို့အတွက်ဖြစ်ပါတယ်။ကျမတို့ဟာကိုတော်ရဲ့ဂရုဏာတော်နဲ့မထိုက်တန်ပေမဲ့လည်းသခင်ခရစ်တော်ထံဆက်ကပ်လို့ရှိရင်ကျမတို့တဦးစီကိုဖျားသခင်လက်ခံပါတယ်။ကိုတော်ရဲ့နောက်လိုက်တဲ့နောက်ပါများမှတစ်ဆင့်ဖယားသခင်ဟာမိမိရဲ့အမှုတော်ကိုဆောင်ရွက်လိမ့်မယ်။ဒါပေမဲ့လည်းကျမတို့ဟာဖယားသခင်ရဲ့အလိုတော်နဲ့အညီနေထိုင်မှသာလေကိုတော်ရဲ့ဂတိတော်တွေကိုတောင်းခံနိုင်ပါမယ်။ဆာလံဆရာကဘာပြောလဲဆိုရင်ငါသည်စိတ်နှလုံးထဲ၌အပြစ်ကိုငှက်ကွက်လင်ဖယားသခင်သည်နားထောင်တော်မူ။ဆိုပြီးတော့ဖော်ပြထားပါတယ်။ကျမတို့ဟာဖယားသခင်ရဲ့စကားတွေကိုအပြစ်အဝါလှလျှောက်ခြင်းမရှိပါကဖယားသခင်ရဲ့ဂတိတော်တွေကိုတောင်းခံနိုင်မှာမဟုတ်ပါဘူး။တမကျန်းစာမှာဖျားနာတဲ့သူတွေနဲ့အနာရောဂါပျောက်ကင်းဖို့အတွက်ဆုတောင်းခြင်းနဲ့ပတ်သက်ပြီးအတိအကျညွန်ပြထားတော်မူတယ်။ဒါပေမဲ့လည်းအဲ့ဒီလိုဆုတောင်းခြင်းဟာအင်မတန်မှအရေးကြီးပြီးတည်တည်ချာချာစစ်ကြောပြီးမှသာပြုလုပ်ရမယ်။အဖြစ်အပျက်အမြောက်အများမှာဖျားနာတဲ့လူတွေအတွက်ဆုတောင်းပေးတဲ့အခါမှာယုံကြည်ခြင်းမရှိဘဲမထိုက်မတန်ပဲဆုတောင်းကြပါတယ်။လူအမြောက်အများဟာမိမိတို့အလိုကိုလိုက်ခြင်းကြောင့်ယောဂအနာတွေကိုခံစားကြရပါတယ်။သူတို့ဟာတဘာဝတရားနဲ့စစ်မှန်တန်ရှင်းတဲ့ပညာချက်တွေနဲ့အညီအသက်ရှင်နေထိုင်ခြင်းမရှိဘူး။တခြားလူတွေဟာမိမိတို့ရဲ့အစာအသောက်အဖို့အစားနဲ့အလုပ်ကိုင်တွေမှာကျန်းမာရေးစည်းကမ်းတွေကိုလျှို့ရှုခဲ့ကြတယ်။မကြာခဏဆိုသလိုအစာအစာကျူးချင်းကြောင့်ကိုယ်ကာယနဲ့စိတ်အာယုံအားနည်းဆုပ်ယုပ်မှုဖြစ်တတ်တယ်။အဲ့ဒီလိုဖြစ်နေတဲ့လူတွေဟာပြန်လည်ကျန်းမာလာမယ်ဆိုရင်ဖျားသခင်ဟာမိမိတို့ရဲ့ဆူတောင်းသံတွေကိုနားညောင်းတဲ့အတွက်ကြောင့်မကျန်းမာနေထိုင်မှုပုံစံတွေနဲ့အစာကျူးချင်းတွေကိုဆက်လက်ပြုလုပ်ပြီးတော့ဖျားသခင်ရဲ့တဘာဝနဲ့ဝိညာဉ်ရေးစည်းကမ်းတွေကိုဆက်လက်ကျူးလွန်ပါလိမ့်မယ်။မိမိတို့ရဲ့ကျမ်းမာရေးနဲ့မညီညွတ်တဲ့အလေ့ကျင့်တွေကိုဖယ်ရှားပြီးသွန်သင်ခြင်းမရှိဘဲဖျားသခင်ကိုအနာရောဂါတွေပျောက်ကင်းစေနိုင်တဲ့သခင်ဖြစ်သွန်သင်ပါကအလကားပဲဖြစ်ပါတယ်။မိမိတို့ရဲ့ဆုတောင်းသံတွေကိုနားညောင်းတော်မူပြီးဖယားသခင်ထာမကောင်းကြီးတွေကိုရရှိလိုပါကအပြစ်လွန်ကျူးခြင်းမှရပ်ဆိုင်းပြီးကောင်းမှုစွာနေထိုင်သွားရမယ်။ပဝန်းကျင်ဟာတန်ရှင်းပြီးနေထိုင်မှုပုံစံဟာမှန်ကန်ရမယ်။ဖယားသခင်ပေးတော်မူတဲ့ပညာနဲ့အညီခန္ဓာကိုယ်နဲ့စိတ်နှလုံးတစ်ခုဟာညီညွတ်စွာနေထိုင်သွားရမယ်ဆိုတဲ့အကြောင်းကိုကြားနာသိရှိရခြင်းဖြင့်တော်တဲ့ရှင်များကိုဖျားသခင်ကောင်းကြီးပေးပြီးဝိညာဉ်ခွန်အားရရှိနိုင်စေတည်တာမကဘူး။ကျမ်းမာခြင်းဒုက္ခနဲ့ပြည့်စုံကြပါစေလို့ဆုတောင်းမေတ္တာပို့သလိုက်ပါတယ်ရှင်။
တော်တော်ရှင်များအားလုံးကိုမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေလို့နှုတ်ခွန်းဆက်သလိုက်ပါတယ်ရှင်။တော်တော်ရှင်များရှင်ခုချိန်မှာစံပြအိမ်အောင်ဆိုတဲ့စာအုပ်ထဲကတာဝန်များကိုဝင်းကထမ်းဆောင်ခြင်းဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးခြင်းပါတယ်ရှင်။တော်တော်ရှင်များရှင်သားသမီးတို့အတွက်ဖခင်ဆောင်ရွက်ရမယ့်တာဝန်တွေကိုမိခင်ပခုံးများပေါ်သို့ရေပြောင်းထား၍မရနိုင်ပါဘူး။မိခင်ဟာသူမဆိုင်ရာတာဝန်များကိုထမ်းဆောင်ရင်းသူမအနေဖြင့်ထမ်းရတဲ့ဝန်ထုပ်တွေဟာသူမအတွက်လုံလောက်ပါတယ်။မိခင်နဲ့ဖခင်တို့လက်တွဲဆောင်ရွက်မှသာလျှင်ဖခင်ကသူတို့လက်သို့အနံ့ထားတဲ့အလုပ်ကိုပြီးမြောက်အောင်ဆောင်ရွက်နိုင်ကြလိမ့်မှာဖြစ်ပါတယ်။သူသားသမီးတို့အားဘဝတက်တာတစ်လျှောက်လုံးအတွင်းနဲ့မတည်နိုင်သောဘဝတက်တာအတွင်းပညာများသွန်သင်ပေးရတဲ့အလုပ်ကိုဆောင်ရွက်တဲ့အခါဖခင်ဟာသူဆောင်ရွက်ရမယ့်ကံတာကိုခေါင်းမဆောင်တင်ပါဘူး။ဒီတာဝန်ကိုဆောင်ရွက်တဲ့အခါဖခင်ဟာဝေဖန်ချဆောင်ရွက်ရမယ်။ဖခင်နဲ့မိခင်တို့အတီးတီးဆောင်ရွက်ရမယ့်တာဝန်ရှိတယ်။သူတို့မှာရှိတဲ့အရေးချင်းတွေကိုသူတို့ရဲ့သားသမီးများမှာထွန်းကားလာတာကိုတွေ့မြင်လို့မယ်ဆိုရင်မိဘဖြစ်သူတွေဟာ တူဦးပေါ်တူမေတ္တာတရားထားရှိခြင်းနဲ့လေးစားခြင်းတို့ကိုပြသကြရမယ်။ဖခင်ဟာမိမိရဲ့ပျော်ရွှင်တဲ့မျက်နှာထားနဲ့ကျင်နာတဲ့အပျော်ဆူများအပြင်အိမ်တော်ကိုထိမ့်သိမ့်ကြည့်ရှုတဲ့ဇနီးဖြစ်သူကိုအားပြီးထောက်ပံ့တင်ပါတယ်။ဇနီးနေဖြင့်ရှင်ပြန်ရတဲ့တိုက်ပွဲမှာဖခင်ဟာသူ့ဇနီးအားကူညီမဆာရန်ကြိုးပမ်းပါအပျော်ဆူများမှာတတိထားပါအနေထိုင်ပြုမှုတို့မှာယဉ်ကျေးပါကျင်နာမှုကျင့်သုံးပါဒီလိုပြုလုပ်ခြင်းအပြင်များစွာသောကောင်းကျိုးများကိုခံစားရပါလိမ့်မယ်။ကျင်နာသောကူညီမှုဟာမိခင်ရဲ့ဝန်ထုတ်ကိုပေါ်ပါစေပါလိမ့်မယ်။မြည်သည့်အလုပ်ကိုမဆိုလုပ်ကိုင်တဲ့အခါမှာဒီလုပ်ကိုင်မှာအခက်အခဲများရင်ဆိုင်ရမယ်ဆိုရင်ဖခင်ဖြစ်သူဟာလုပ်ငန်းတွေမှာရှိနေတဲ့အချိန်မှာသူမထံသို့လာရောက်တွေ့ဆုံကြတဲ့ဧည့်သည်အာခံတို့ရှိသမျှကိုပြောပြခဲ့တဲ့ပြောင်းရွှင်တဲ့မျက်နှာမျိုးနဲ့အတုံးပြုခဲ့တဲ့ချိုတာတဲ့လေတံမျိုးတို့ကိုပဲအင်ကိုပြန်လာတဲ့အခါမှာယူဆောင်လာတင်ပါတယ်။ဇနီးတဲ့နေဖြင့်သူမခင်မွန်းရဲ့ကြီးမားလာတဲ့မြေတားပေါ်မှာမိညာနေထိုင်တာကိုမိညာနေထိုင်တာကိုသူမရဲ့တပင်တပန်းလောက်ကိုင်းနေတဲ့အလောက်ကိုင်းများနဲ့စိုးရင်ကြောက်ကြမှုတွေကိုရင်ဆိုင်နေရချိန်မှာသူခင်မွန်းရဲ့အင်တိုက်အားတိုက်ထောက်ပံ့မှုကိုရရှိလိမ့်မယ်ဆိုပြီးရရှိလိမ့်မယ်။ဒါမှမဟုတ်သူခင်မွန်းရဲ့ဩဇာတည်ရောက်မှုကိုသူမဟာအပြည့်အဝရရှိလိမ့်မယ်ဆိုတဲ့ခံစားမှုရှိပါစေ။ဒီလိုသူမရဲ့ထမ်းနေရတဲ့ဝန်ထုတ်ကြီးရဲ့အလေးစင်ဟာထက်ဝက်မကရော့ပါသွားပါလိမ့်မယ်။သားသမီးတို့ကိုမိခင်ပိုင်ဆိုင်တယ်လို့ဖခင်လည်းပိုင်ဆိုင်တာမဟုတ်ပါဘူးလား။ခင်မွန်းကသူ့တာဝန်ကိုထမ်းဆောင်တဲ့အခါမှာသူ့အားအကူအညီပေးမှုထက်အရေးပါအရာရောက်တယ်လို့သူမယူဆတဲ့ဝန်ထုတ်တွေကိုဇနီးဖြစ်သူကစုဆောင်ထားကောင်းထားပေးလိမ့်မယ်။ခင်မွန်းဖြစ်သူကလည်းအဲ့ဒီနေ့အတိုင်းပြုကောင်းပြုလိမ့်မယ်။တူးပေါ်တူးညာတာသောသဘောဖြင့်ကူညီမှုဟာများစွာတန်ဖိုးရှိပါတယ်ခင်မွန်းဖြစ်သူဟာမိသားစုရဲ့အိမ်တော်ဦးစီးတဲ့မိမိကိုယ်ကိုထမင်းလာကပေးစားတဲ့သူဆိုတဲ့သဘောထားမျိုးနဲ့သူ့အိမ်ကိုစိတ်ကြိုက်လွတ်လပ်စွာဝင်ထွက်သွားလာနေရတဲ့အကျင့်မျိုးရှိတတ်တယ်အိမ်တော်မှုဆိုင်ရာတာဝန်တွေဟာတန့်ရှင်း၍အရေးပါအရာရောက်လာပါတယ်သူစီကမူဒီတာဝန်တွေကိုတက်ဆိုင်ရာတာဝန်ခံများကစိတ်မပတမဆောင်ရွက်တတ်ကြတယ်ခင်မွန်းတယ်လည်းဖြစ်ဖခင်လည်းဖြစ်တဲ့ပုံကကမကြာခဏအပြောင်းလဲသဘောမျိုးဖြစ်လေမကြာခဏအပြောင်းလဲသဘောမျိုးဖြစ်၎င်းအပန်းပြေသဘောမျိုးဖြစ်၎င်းနာနာနေနေမရှိဘူးဆိုရင်ရေတွက်ရွေမရနိုင်လောက်အောင်များပြလာတဲ့စိုးရင်ကြောင်ကြမှုများနဲ့စိတ်ရှုပ်ထွေးမှုဖွယ်ရာကိစ္စအပြားပြားဟာမိခင်ဖြစ်သူအတွက်ဒေါသထွက်စရာဖြစ်လာတတ်ကြတယ်။ဒါကြောင့်ဒီလိုနာနာနေနေနေထိုင်တဲ့အချိန်ခါမျိုးကိုဇနီးဖြစ်သူအားခင်မွန်းဖြစ်သူကဖန်တီးစီစဉ်ပေးတဲ့ရရဆဆဘဝမျိုး၌ကျင်လည်ရတဲ့မိခင်မျိုးရဲ့ဘဝရည်တည်မှုဟာအဆုံးမရှိသောအနစ်နာခံရတဲ့ဘဝမျိုးဖြစ်ပြီးသူမရဲ့အခက်ခဲများကိုခင်မွန်းဖြစ်သူကနားလည်မှုရှိ၍သူထောက်ပံ့မှုကိုမပေးရင်ဇနီးရဲ့ဘဝရည်တည်မှုဟာပုံမှုခက်ခဲလေရှိလာတယ်။နားဆင်ခဲ့ကြတဲ့တောထရှင်များအားလုံးပေါ်ဖဖျားရှင်ကောင်းကြီးပေးပါစေရှင်။
တော်တော်ရှိမိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝဲစားတောက်နေကြရတယ်ဆိုတာလူတိုင်းသိပါပဲဒီလိုမျှဝဲစားတောက်ကြတဲ့အခါမှာစားတောက်မှုမမကနာတွေစားတောက်မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂပြရတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားတောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှဝေခြင်းအတ္တမထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့သောတာရှင်များရှင်ဒီနေ့အစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာမသိလျော်သောအချိန်မှအစာစားခြင်းဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်ရှင်သောတာရှင်များရှင်အင်မတားမှထိခိုက်စေနိုင်တဲ့အမှားတစ်ခုကတော့မသိလျော်တဲ့အချိန်မှအစာစားခြင်းပဲဖြစ်ပါတယ်အထူးသဖြင့်ကာယလေ့ကျင့်ခန်းတွေကိုအပြင်းထန်ပြုလုပ်ပြီးတဲ့နောက်အလွန်အမင်းမောပါနေတဲ့အချိန်မှာအစာစားခြင်းမျိုးဖြစ်ပါတယ်။အစာကိုစားပြီးတာနဲ့တပြိုင်နက်အာယုံကြောဆိုင်ရာစွမ်းအားတွေဟာအပြင်းအထန်လှုပ်ဆောင်လှုပ်ရှားနေကြရပါတယ်။အစာမစားမီနဲ့အစာစားပြီးခါစအချိန်ကိုယ်စိတ်နှစ်ပါးလေးလံထိုင်းမိုင်းနေတဲ့အချိန်မှာအစာကြေချက်မှုစနစ်ဟာဟန့်တားခြင်းခံရပါတယ်။စိတ်လှုပ်ရှားတာတွေစိတ်တောကရောက်တာတွေနဲ့ ခရောတော်ပါဖြစ်နေခြင်းတွေကိုရင်ဆိုင်နေရသူတူဟာစိတ်ငြိမ်သက်မှုမရမချင်းအစာမစားလို့ရှိရင်ပိုပြီးတော့ကောင်းပါတယ်။အစာအိမ်ဟာအုံနောက်မှာနီးနီးကပ်ကပ်ဆက်နွယ်နေပါတယ်။အစာအိမ်မှာအခက်ကြုံလာတဲ့အချိန်မှာအစာခြေတဲ့အင်္ဂါတွေရဲ့အားနည်းမှုကိုကူညီမှစဖို့အာယုံကြောစွမ်းအားတွေကိုအုံနောက်မှာတဆင့်ခေါ်လာပါတယ်။အဲ့ဒီဆင့်ခေါ်မှုတွေကိုမကြာခဏလှုပ်ဆောင်ရတာနဲ့အမျှအုံနောက်ဟာထိုင်းမိုင်းလာပါတယ်။အုံနောက်ဟာအမြဲတစေလေးလံထိုင်းမိုင်းနေတဲ့အခါမှာကိုယ်ကာယလှုပ်ရှားမှုတွေလည်းချို့တက်လာပါတယ်။ရိုးစင်းတဲ့အစာတွေကိုတောင်မှချိုးချံစွာစားသုံးတယ်မှားပါစေအောင်။ကိုယ်ကာယလှုပ်ရှားမှုတွေဟာနည်းပါးလာပါတယ်။ဒါကြောင့်အစာစားချိန်မှာတောကတွေကိုဖယ်ရှားထားပါ။အလင်းစလို့မစားသုံးသင့်ပါဘူး။ခံစားရတဲ့ကောင်းကြီးမင်္ဂလာအဖျားပြအတွက်ဖျားသခင်ကိုကျေးဇူးတင်တဲ့စိတ်နဲ့စိတ်အေးအေးထားပြီးတော့ဖြည်းဖြည်းစားသုံးရမှာဖြစ်တယ်။အစတက်အောင်အစာကိုစားတတ်တဲ့ပညာဟာတန်ဖိုးကြီးလာပါတယ်။အထက်မှဉာဏ်ပညာတွေကိုဖျားသခင်ထံမှရတဲ့အတိုင်းပဲအဲ့ဒီပညာတွေကိုလည်းဖျားသခင်ထံမှသာရရှိနိုင်တယ်။တစ်ချိန်တည်းမှာပဲအစာမျိုးစုံကိုမစားပါနဲ့။အစာ3-4မျိုးဟာများလာပါပြီ။နောက်တစ်ချိန်အစာစားတဲ့အခါမှာအစာကိုအပြောင်းလဲလုပ်ပြီးစားသုံးရမှာဖြစ်တယ်။ထမင်းချက်ဟာဟင်းအမျိုးမျိုးချက်ပြုတ်ပြီးတော့ထမင်းစပွဲပြင်တတ်တဲ့သူရဲ့တီထွေမှုအစွမ်းတွေကိုအသုံးချတင်ပါပြီ။အစာတစ်မျိုးတည်းကိုထပ်ခါတလဲအစာအိမ်ထဲကိုမထည့်သွင်းရပါဘူး။ထမင်းစားတဲ့အချိန်မှာဟင်းအမယ်များများပြင်ဆင်မစားသုံးသင့်သလိုပဲထမင်းစားတဲ့အခါတိုင်းဟင်းတစ်မျိုးတည်းကိုလည်းမစားသင့်ပါဘူး။အစာကိုရိုးရိုးစင်းစင်းနဲ့ပြင်ဆင်စားသုံးရမှာမှန်ပေမဲ့စားသုံးမဲ့အစာတွေဟာကဒွင်းလိုက်မဲ့အစာတွေဖြစ်ရမယ်။စားစရာအမျိုးစုံနဲ့အစာအိမ်ကိုပြည့်စေမဲ့အစာတစ်ခါစားရင်အစာ2မျိုးဒါမှမဟုတ်3မျိုးစားခြင်းဟာအင်မတန်မှကောင်းပါတယ်လူတွေဟာကတွင်းတောင့်တမှုကိုအလိုလိုက်ခြင်းအဖြစ်ကိုယ့်ကိုယ်ကိုဖျားနာအောင်လုပ်နေကြတယ်အစာမျိုးစုံကိုစားနေတဲ့အစာအိမ်ဟာအချိန်ပေါက်လာပါတယ်အစာမျိုးစုံကိုတစ်ချိန်တည်းမှာစားသုံးခြင်းကြောင့်မိနစ်မြုပ်ဖွဲ့အရာတွေကိုဖြစ်ပေါ်စေပြီးအစာတစ်မျိုးချင်းစားလို့ရှိရင်ခနာကိုအတွက်အကျိုးရှိစေမဲ့အရာတွေများဟာလဲအစာတွေကိုရောပြီးတော့စားလိုက်ခြင်းကြောင့်ပျက်စီးဆုံးရှုံးသွားရတတ်တယ်။မတည့်တဲ့အစာတွေကိုရောပြီးစားမိခြင်းကြောင့်ကျန်းမာရေးကိုထိခိုက်စေပြီးအစာအိမ်အချင်းပေါက်တာတွေသွေးမတန့်ခြင်းနဲ့အုံနောက်မကြည်လင်တာတွေကိုဖြစ်ပေါ်စေပါတယ်။အစာကျူးတဲ့အကျင့်နဲ့တစ်ခါစားတိုင်းအစာမျိုးစုံစားခြင်းတို့ကြောင့်အစာမကြည်တဲ့ရောဂါကိုဖြစ်စေတယ်။အစာအိမ်ကိုအချီးနှီးဒုက္ခရောက်စေပြီးအုံနောက်ကိုအလုံးများစေတယ်။အလွန်ကျွံစားခြင်းမတည့်တဲ့အစာတွေကိုရောပြီးစားခြင်းကြောင့်အစာကြေချက်မှုကိုအထိနာစေပါတယ်လူတွေဟာကြောသောပါစားတတ်ကြတယ်တချို့သူတွေဟာမတည့်တဲ့အစာတွေကိုရောပြီးတော့တစ်ချိန်တည်းမှာစားတတ်ကြတယ်အစာအိမ်ကိုထိခိုက်အောင်လုပ်နေတဲ့အချိန်မှာအသက်ဝိညာဉ်ကိုဘလောက်ထိခိုက်စေတာကိုရောအစာအိမ်ကိုဒုက္ခရောက်အောင်လုပ်နေတဲ့အချိန်မှာခရစ်တော်ကိုဘယ်လိုရှုံ့ချနေတာကိုရောလူအပေါင်းကိုတတိယကြလို့ရှိရင်အစာအိမ်ကိုကျန်းမာအောင်ပြုစုဖို့တတိရှိလာပါလိမ့်မယ်ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှကျန်းမာရေးအတွက်အကြံပေးတင်ပြလိုက်ပါရရှင်။သောတာရှင်များရွှေလန်းချမ်းမြေ့ကြပါစေရှင်။ကိုရောစီယာလန်းခဲ့တဲ့သူနာချင်းမှုတွေကြုံမဲ့ဆိုတာတီးရနေလေဒူးလက်တွေ့လို့မြမပြည်ကြီးကေတင်ချင်းရဖို့ဂျင်းဖော်နှုတ်ခေါ်လို့နေပြီI'm a big fan of you. သောတာရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချင်းမြင့်ပေးမှာဖြစ်ပါလေရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်။ဒါ့အပြင်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွယ်နိုင်ပါတယ်။ဒါ့အပြင်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွယ်နိုင်ပါတယ်။
AWR မျောလင့်ချင်းတန်ကိုအားပေးနေတယ်တော်တာရှင်များရှင်မျောလင့်ချင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင
် AWR မျောလင့်ချင်းတန်ကိုအားပေးနေတဲ့တော်တာရှင်များခင်ဗျာမျောလင့်ချင်းတန်ကအကြောင်းအရာတွေကိုပုံမသိရှိလိုပြီးတော့ဖုန်းနဲ့ဆက်သွယ်လို့မယ်ဆိုရင်တော့39 253 3926 845နဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်
။သောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့သောတာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ ယေရှုတင်ပါရယ်ခင်ဗျာ။